မင်္ဂလာပါခင်ဗျာအင်္ဂါနေ့ညပိုင်းတဲလီလိုက်စီစဉ်ကနေပြီးကြိုဆိုပါရစေကျွန်တော်ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ဒီ2019ခုနှစ်အတွင်းသတင်းလွတ်လပ်ခွင့်နဲ့လွတ်လပ်စွာပြောဆိုခွင့်အခြေအနေတွေကိုသုံးသပ်မှာဖြစ်ပါတယ်2019ခုနှစ်တစ်နှစ်ကုန်လို့အခုဆိုရင်2020နှစ်သစ်ကူးပြောင်းမှုအခြေရောက်နေပါပြီပြီးခဲ့တဲ့2019ခုနှစ်ဒီမြန်မာနိုင်ငံထဲမှာလွတ်လပ်စွာပြောဆိုခွင့်နဲ့သတင်းမီဒီယာလွတ်လပ်ခွင့်တွေဘယ်လိုအခြေအနေရှိလဲဆိုတာကိုကျွန်တော်နှစ်ချုပ်သုံးသပ်ချက်အနေနဲ့အခုဆွေးနွေးတော့မှာဖြစ်ပါတယ်အဓိကပေါင်းဆွေးနွေးပေးမယ့်ပုဂ္ဂိုလ်နှစ်ဦးရှိပါတယ်ပထမတူကတော့ဒီ interview ဆာပါတင်းစားဆရာဦးစင်မှာသူကတော့ဒီ interview ဖွဲ့ရဲ့သတင်းပညာဆရာအကြံပေးပုဂ္ဂိုလ်ဖြစ်ပါတယ်အဲနောက်တူကတော့ဒီကိုဆောင်းခါပါကိုဆောင်းကတော့ဒီလွတ်လပ်စွာဒီပြောဆိုခွင့်နဲ့ပတ်သက်လို့အတန်အုပ်စုပေါ့နော်ဒီအတန်ဖွဲ့စည်းရဲ့ဒီပြောခွင့်ရဦးဆောင်နေသူဖြစ်ပါတယ်ခင်ဗျာကိုဆောင်းခါလည်းလူတိုင်းပေါ်မှာရှိပါတယ်ကိုစင်ဝင်လည်းလူတိုင်းပေါ်မှာရှိပါတယ်ကျွန်တော်အရင်ဆုံးကိုဆောင်းခါကိုဖိတ်ခေါ်ကြပါလားခင်ဗျာကိုဆောင်းခါကြားပါလားခင်ဗျာ Hello ကိုဆောင်းခါကြားပါလားဟုတ်ကဲ့ကိုဆောင်ဖက်ကြီးခုနကကျွန်တော်ပြောသွားလို့ပေါ့နော်အရင်ဆုံးတော့2019ခုနှစ်တွင်မှာမြန်မာနိုင်ငံအတွင်းလွတ်လပ်စွာပြောဆိုခွင့်ပေါ့နော်တကယ်တမ်းကိုဆောင်ဖက်တို့ဒီနေ့ဒါနဲ့ပတ်သက်လို့တေးချာမှတ်တမ်းမှတ်ရရင်လည်းလုပ်နေတယ်လွတ်လပ်စွာပြောဆိုခွင့်အခြေအနေကတိုးတက်လာသလားအရေးမှုတွေဘယ်လိုရှိလဲကျွန်တော်နှိမ့်ချုပ်လေးအရင်ဆုံးပြောပြပေးပါလား
ကျွန်တော်ဟိုပါဘို့ကျွန်တော်ဒီနေ့မီဒီယာကိစ္စကိုကျွန်တော်အရင်ပြောချင်တာပ
ါဟုတ်ကဲ့
မီဒီယာဆက်တဲ့ရင်ဒီ2019ခုနှစ်မှာတရားစွပ်စုခံထားရတာကျွန်တော်ဆက်တဲ့ဦးပြရတယ်ဗျတော့စတီးတဲ့နောက်တော့တော့ဒီနိုင်လွတ်လုံလို့ခေါ်တဲ့ဒီနိုင်ငံသားများရဲ့ပုဂ္ဂိုလ်ဆိုင်ရာလွတ်လပ်မှုနဲ့လုံခြုံမှုကိုအကောက်အပြီးဥပဒေလိုအမည်နဲ့တရားစွဲထားတာဒီက2019ခုနှစ်မှာလေ20နှစ်တကူတွေ့ရတယ်ဆိုတော့အဲ့ဒီအခြေအနေကြီးကြည့်နေပြီးတော့ဆက်တွေ့ဥပဒေဆိုရင်လည်းကျွန်တော်တို့ဒီ2019မှာလည်းထပ်မြင့်တက်နေလို့ပဲပေါ့နော်ဆိုတော့ဒီတင်းတဲ့အချက်လက်တွေကကျွန်တော်တို့သုံးသပ်ရမယ်ဆိုရင်တော့ဒီ2019ခုနှစ်ဟာဒီလိုလည်းဘုတ်ပေးဆိုပြီးချိုးပေါက်ခံရမယ်မြင့်တက်တဲ့ညစ်လို့အတန်းများဆင်တော့သုံးသပ်လို့ရပါတယ်အခု
ဟုတ်ကဲ့ဒီနေရာမှာကျွန်တော်တို့ခုထပ်မြင့်ချင်တာကဥပဒေနဲ့ပတ်သက်လို့ပေါ့ပြောမယ်ဆိုရင်ဒီလွတ်လပ်စွာပြောဆိုခွင့်ကိုကန့်တတ်နေတဲ့ဥပဒေတွေရှိနေတယ်ဆိုပြီးတော့ဒါပြင်ဆင်မှုဆိုပြီးတော့နိုင်ငံတကာကနေပြီးတော့လည်းတိုက်တွန်းနေကြတာရှိပါတယ်အဲ့တော့စစ်တော်ဘက်ကကြိုးပမ်းအထောက်မှုပေါ့ဒီလွတ်လပ်စွာပြောဆိုခွင့်ပို့ပြီးတော့ space ရအောင်လို့သတင်းမီဒီယာလွတ်လပ်ခွင့်တွေပို့ရှိအောင်လို့စစ်တော်ဘက်ကကြိုးပမ်းအထောက်မှုတွေဥပဒေပြင်ဆင်ချက်တွေကတော့ဘယ်လိုအားရစရာရှိပါလား
ကျွန်တော်တွေ့ရတဲ့လောက်ဆိုရင်ဒီလွတ်လပ်စွာပြောဆိုခွင့်နဲ့ပတ်သက်ပြီးတော့ဥပဒေပြင်တာဖြစ်တာအဖြစ်ကဏ္ဍဘာတစ်ခုမှလွတ်တော်လုံနိုင်ကြတာမရှိဘူးဒီ2019ခုနှစ်မှာမဟုတ်ဘူး2000နဲ့ဒီ16ခုနှစ်ဒီအစိုးရပြတ်တက်လာတဲ့နောက်ပိုင်းကနေပြီးဒီနေ့အချိန်ထိတိုင်းအစိုးရဘက်ကပြင်ဆင်ကြထမ်းလိုက်တဲ့ဒီဥပဒေဟာလွတ်လပ်စွာပြောဆိုခွင့်ပုံမူအားကောင်းလာကြတယ်ဆိုတာတခုမှကျွန်တော်တို့ကမတွေ့ရဘူး။နံပါတ်1အနေနဲ့ဒီနိုင်ငံလုံးလို့ခေါ်တဲ့ဆန္ဒပြောတဲ့ဒီနိုင်ငံသားများ၏ပုဂ္ဂိုလ်ဆိုင်ရာလွတ်လပ်မှုနဲ့လုံခြုံမှုကိုကာကွယ်ပေးဥပဒေကြားထိုင်ခဲ့တယ်။ဒါပေမဲ့အဲ့ကြားထိုင်ချက်ရွေးချက်ကကောင်းနေပေါ့နော်။အခုကတော့ဒီနိုင်ငံသားတွေရဲ့ privacy လို့ security လို့ကိုစဉ်းစားရဥပဒေပေးတဲ့ဥပဒေတွေဖြစ်တယ်။သူတို့တကယ်လက်တွေ့မှာကျတော့အဲ့လိုအကာအကွယ်ပေးတာမျိုးမဟုတ်ဘဲနဲ့ဒီအစိုးရကဝေဖန်တဲ့လူထုကိုတရားစွဲရအမှုတွေပဲပေါ်လာတာတွေ့ရတယ်။ဒါပေမဲ့ပြည်နာကဟိုဥပဒေကရည်ရွယ်ချက်ကတော့ကောင်းတယ်။ဒါပေမဲ့တကယ် implement လုပ်တဲ့အခါမှာလူထုပဲနစ်နာနေတာတွေ့ရတယ်။အဲ့တော့ဆုံးပြီးတော့ပြောရမယ်ဆိုရင်ဒီအစိုးရတန်းတင်းမှာဘောနော်နောက်စကူးတင်အောင်မဟုတ်အစိုးရတန်းတင်းမှာစစ်တော်ကပြန်ခံလိုက်တဲ့ဥပဒေ၊နောက်ကပြင်ဆင်လိုက်တဲ့ဥပဒေ၊အစ်စ်ပြန်ခံလိုက်တဲ့ဥပဒေတွေအားလူလက်ကသူ့ဘုတ်သူ့ကိုပုံမူအားကောင်းအောင်ပုံမူအားမခံရရှိအောင်လုပ်တဲ့ဥပဒေတစ်ခုမှမတွေ့ရဘူးလို့ကျွန်တော်ပြောလို့ရပါတယ်ဗျ။
ဟုတ်ကဲ့ဒီနေရာမှာကျွန်တော်နည်းနည်းလေးကိုဆောင်းခါကိုတစ်ခုမေးချင်တာကအမိုးစကားပြန်ပွားမှုပေါ့ဒီနေရာမှာ hate speech ပေါ့နော် hate speech ကပြောမယ်ဆိုရင်လူလက်ဆိုပြောဆိုခွင့်နဲ့ဆိုတဲ့ဟာနဲ့ကခပ်ပါပါလေးလို့ဖြစ်နေတဲ့အခြေအနေကတော့ပြီးတော့2019ခုနှစ်အစောပိုင်းကာလတွေမှာအမျိုးသားရေးလှုပ်ရှားမှုတွေတော်တော်အားကောင်းတဲ့ hate speech တွေထွက်လာတယ်ဒါဒီမှာပြိမ့်နေမှုတွေတိတ်ပြင်းထလာတဲ့အခါမှာပြောမှာဆိုရင်မြူလိုက်လှူရှာမှုတွေတော်တော်လေးကိုရပ်သွားတဲ့သဘောမျိုးတွေ့ရတယ်အခုနောက်ပိုင်းကာလမှာဆိုလို့ရှိရင်အဲ့တော့ဒီအနေထားနဲ့ပတ်သက်လို့ကိုဆောင်းခဘယ်လိုမြင်ပါလဲ
ဆိုတော့နံပါတ်1ကအစိုးရကဒီအမုန်းစကားတွေဆက်နေကြတဲ့ဒီ NGO ရှိတဲ့စကားတွေကိုတားမြစ်ချင်နေဆိုရင်အစိုးရကအရင်ဆုံး declare လုပ်ရတယ်ငါတို့ဒီလက်ရှိအစိုးရဟာဒီလိုဒီအမုန်းစကားတွေအနေရှိတဲ့စကားတွေကိုပြောဆိုဖို့ပြီးမခံဘူးငါတို့အရေးယူဆောင်ရမယ်ဆိုတာငါ declare လုပ်တယ်ကိုရင်ကြောင့်တော့လွန်ခဲ့တဲ့၄နှစ်တာတည်းမှာအဲ့လိုမျိုးသူရလုံနိုင်ခဲ့တာမရှိဘူး။ဒါကအခုလက်ရှိ warrant ပြင်းနေတဲ့ဆရာတော်ဦးရသူလိုဟာမျိုးဆိုတော့မှပဲသူ့ရှိမှရင်းယူရတဲ့ကိစ္စတွေအများကြီးရှိတယ်။အခုစင်းတော့ဒီကျွန်တော်ရှိနေဥပဒေလုံခြုံတက်ချက်ခံရတဲ့ကိစ္စမှာသူဟာလုံခြုံတက်ချက်တဲ့ဖြစ်တဲ့ဒီဥပဒေလူတက်သမားရဲ့ဦးကြည်လင်းရဲ့ဆရာတော်ဆိုတာမျိုးကြီးပြောရဲဆိုလူတက်အားပေးတဲ့ insignment လုပ်တဲ့အဲ့ကျွန်တော်ပြောတဲ့ဘာသာရေးမုံတင်းမှုတွေဖြစ်အောင်ဖက်တာစစ်ဆန်နေဟာကြီးကျွန်တော်နှိမ့်ချပြောဆိုရဟာကြီးအများကြီးကြီးလုံးနေတာဖြစ်ဒါပေမဲ့အဲ့လိုမျိုးပုံမှာအစိုးရကတုံ့နှီးပါဝေးဖြစ်ခဲ့တယ်တစ်ချက်ကလေးမှာကျွန်တော်ထောက်ပြပြောဆိုတာ ဆိုတော့အရေးယူလို့လောက်တာကမျိုးတွေမတွေ့ရဘူး။အခုလက်ရှိဥရတူရင်းခါရကိစ္စကလည်းတခြားပြင်ကြည့်ရခါမှာတောင်းတန်းစုကြည်ဝေဒန်လေးရှိတာမျိုးနဲ့ရင်းခါတာဖြစ်တယ်။သူ့ရဲ့ဒီအမိုးစကားပြောဆိုမှုတွေဆိုတော့ဖွဲ့ချဆက်ဆံတဲ့အပြုအမူတွေကြောင့်ကျွန်တော်အရေးယူဆောင်ရွက်ထားတာမဟုတ်တာကိုသိရတယ်။အဲ့တော့အစိုးရဒီတိုင်းကဒီလိုမျိုးဒီ dangerous speech တွေ hate speech တွေပြောတဲ့လူတွေကိုအရေးယူခြင်းတိတ်ရှိရလားဆိုရင်မေးခွန်းကိုကျွန်တော်ကမေးရမှာပြော။အမှန်တကယ်တော့ဥပဒေရရှင်ကျွန်တော်အခုဒီလိုဒီလိုတုံးနေတာရှိရင်နောက်တစ်ခုကဟိုဒီအမိုးစကားနဲ့ပတ်သက်ရင်အကောင်းဆုံးဟာကပါလဲဆိုတော့ပုံမှန်ရာသီပုံမှန်မှာ900နာတန်းတွေတစ်ခုရှိရင်900နာတန်းတွေဟာလူမျိုးစုတစ်ခုနဲ့တစ်ခုကြမှာအမုန်းသွားအောင်ခွဲတာဆက်ဆက်နှိမ့်ချပြောဆိုတာလေးကိုဒီရာသီပုံမှန်900တန်းတွေနဲ့ရည်လိုရတယ်။ဒါကနေကဥပဒေအစ်စ်ကိုအလင်းစလို့ပြန်ခန်းကြမလို့လက်ရှိရှိနေတဲ့ဥပဒေတွေနဲ့ကိုပဲတကယ်လို့ကျွန်တော်နိုင်ငံမှာဒီခဏပြောတဲ့ဘာသာရေးအဘာဘောင်းနဲ့သူဒီပြင်းရဖို့တဟကတာဖြစ်ဖို့အဲ့လိုမျိုးအထက်နဲ့တစ်ဖက်ကိုခွဲခြားနှိမ့်ချပြီးပြောတဲ့လူတွေကိုအရေးယူမယ်ဆိုရင်ပုံမှန်ရှိပြီးသားလို့ဆိုရတာဖြစ်တယ်။ဒါပေမဲ့ပြည်နာကဒီလက်ရှိအစိုးရကိုယ်တိုင်ကအဲ့လိုအမုန်းစကားတွေတားကျင်တဲ့ပုံစံတော့ကျွန်တော်တို့ကသိမတွေ့ရဘူးပြ
။ဟုတ်ကဲ့ကျွန်တော်ကိုဆောင်ခါကိုအခုပထမဆုံးကြောက်မှာအရင်ဆုံးနောက်ဆုံးတစ်ခုမြင်တာကတံပိုးပေါ့နော်အထူးကဒီလူလက်ဆောင်ပြောဆိုခွင့်နဲ့ပတ်သက်လို့လူဖွဲ့စည်းရဲ့တံပိုးဆိုတော့ကမြန်မာနိုင်ငံဟာဒီမိုကရေစီအကူပြောင်းကိုဦးတည်နေတယ်အစ်စ်ပြောင်းကိုတွန်းနေပြီအဲ့တော့ဒီလူလက်ဆောင်ပြောဆိုခွင့်နဲ့ပတ်သက်လို့မြန်မာလူဖွဲ့စည်းအထဲမှာဘယ်လောက်ထိတံပိုးထားမှုရှိလဲဘာဖြစ်လို့မေးရလဲဆိုတော့အခုဆိုရင် ICJ ကိစ္စလိုမျိုးနောက်ဆုံးဖြစ်လာတဲ့အခါမှာဟိုဘက်ဒီဘက်ပြောကြဆိုကြတာလေဥမာဆိုလို့ရှိရင်လူမှုကွန်ရက်ဒီမှာတော့ကြမ်းတမ်းပြောတာတွေပါကျွန်တော်သိထားမိရဲ့အဲ့တော့လူဖွဲ့စည်းအထဲမှာရှိတဲ့လူလက်ဆောင်ပြောဆိုခွင့်နဲ့ပတ်သက်လို့ထားတဲ့တံပိုးဘယ်လိုများသုံးသပ်မိပါလဲကိုဆောင်က
ကျွန်တော်ကျန်တဲ့ဒီပြီးခဲ့တဲ့ဟိုအစိုးရရောဒီဘက်အစိုးရရောအပြန်အလှန်တိုက်ခင်ဖြစ်ကြကြတဲ့လူတွေကြီးပါပဲ။ဒါပေမဲ့ငါတို့အဖြစ်သူတို့ရဲ့ယက်တီမှုတွေကဓာတ်ပုံမှာပဲအခြေခံတယ် right base ကိုမတော်ဘူးဘယ်လိုမှကျွန်တော်တို့ကဒီလူခွင့်ရေးပုံမှာပဲအခြေတည်ပြီးပြောတယ်ဒေပါတီဒေပုတ်ကိုဆိုတာမျိုးထားလို့မရဘူးပေါ့။ဒါပေမဲ့လူတို့ကတော့အဲ့လိုမဟုတ်ဘူး။သူတို့ထောက်ခံတဲ့သူကဒီအမှန်တရားဖြစ်ပြီးတော့သူတို့ထောက်ခံတဲ့သူကပြောဆိုရတဲ့ကားဟာဒီလူခွင့်ရေးကိုစတင်ပြီးပြည်တိုင်အောင်အဲ့ဒီဟာကိုဆက်လက်ထောက်ခံတာဆက်လက်ယုံကြည်တာမျိုးတွေ့ရတယ်။ဒါနဲ့ကလူလူဟာလူလက်ကဆုပ်ကိုပြောဆိုခြင်းနဲ့ပတ်သက်ပြီးတော့ဟိုဒီရောဘတ်ကနနာတီးဖို့ခက်တယ်လို့ကျွန်တော်တို့မြင်တယ်။ဘာဖြစ်လို့လဲဆိုတော့အစိုးရကိုယ်တိုင်ကလည်းအဲ့လိုပြော miss key လို့ပြောတော့ကျွန်တော်တို့ကmiss key တင်လောက်တာကိုကျွန်တော်တို့ကတွေ့ရတယ်။ဘာဖြစ်လို့လဲဆိုတော့အမှလက်ရှိဒေါက်တာစုကြည်ဝေဖန်တဲ့လူတွေလည်းထောင်ကြတယ်။ဝန်ကြီးချုပ်ကြီးကိုပြောဆိုတဲ့လူတွေလည်းထောင်ကြတယ်။ဒေသမားတွေလည်းထောင်ကြတယ်။ဒီလိုထောင်ကြတဲ့တရားစွဲတဲ့ဆိုတာကဖြစ်တဲ့ဖြစ်တတ်တယ်ဆိုရဲနိုင်ငံတည်မျိုးကိုဆွေးရသွားတယ်။အဲ့ဒါလို့လည်းအစိုးရကိုထောက်ခံဝန်ရံတဲ့ဒီလူအုပ်စုကလည်းဒီအစိုးရကိုထောက်ခံရင်းနဲ့အစိုးရလုပ်တဲ့ဟာအမှန်လေ။ဒီလိုမျိုးဟိုဒီအမှားဆောင်မပြောတင်စတဲ့ချင်းအဲ့လိုမျိုးဟိုဒီ narrative ကိုလူလူက like ပုံပေါ်တယ်။အဲ့ဒါကိုကြည့်နေရခင်ဟိုဒီအစိုးရကိုလည်းအစိုးရကအပေါ်ကျွန်တော်ဒီဘက်မှာရှိတဲ့ဒီအစိုးရကိုထောက်ခံတဲ့လူလူတီပင်နေဒီလူလက်ဆောင်ဘုတ်ကိုကြိုးခွင်းနဲ့ပတ်သက်ပြီးတော့ဟိုတိုင်းနိုင်နားလေတာဆိုတော့လက်ခံကျင့်သုံးတာယုံကြည်တာမျိုးကိုကျွန်တော်တို့ကတိတ်မတွေ့ရဘူး။ဘက်ပေါ်မှာလည်းအခြေခံပြီးတော့ကျွန်တော်တို့ပြောဆိုနေကြတာကိုနှစ်ဖက်စလုံးမှာတွေ့ရတယ်ဗျ။
ဟုတ်ကဲ့ခုဆောင်ကလီလိုက်ပေါ်မှာခဏနေပြောအောင်ခင်ဗျာကျွန်တော်နောက်ထပ်ဆင်းရဲမဲ့သူဖြစ်တဲ့ဇင်းစားဆရာဦးစိန်ဝင်းကိုဖိတ်ခေါ်ကြပါလေကိုစိန်ဝင်းကြားပါလားခင်ဗျာ
ဟုတ်ကဲ့ကြား
ကိုစိန်ဝင်းခုနကကိုဆောင်ခါနဲ့ဆွေးနွေးခဲ့တဲ့နောက်ဆုံးအကြောင်းအရာလေးကိုပဲကျွန်တော်ဆက်ချင်ပါတယ်ဘာလို့လဲဆိုတော့အခု ICJ ကိစ္စတွေပေါ်လာတဲ့အခါမှာဒီအင်ဂျင်ကိစ္စမှာဒရင်တောက်နှစ်ခုဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးဦးနဲ့ပတ်သက်လို့တော်တော်ဝေဖန်မှုတွေဒါမင်းတို့ကြောင့်အခုလိုရည်ယူခံရတဲ့ဆိုတဲ့စာသားမျိုးတွေနဲ့လူမှုကွန်ရက်တွေပေါ်မှာရေးသားကြတယ်ပြန့်ဝေကြတယ်အဲ့လိုမျိုးတွေဖြစ်လာတော့ကျွန်တော်ကလည်းလေးနေကျင်တာကဒီလူလက်ဆောင်ပြောဆိုခွင့်နဲ့ပတ်သက်လို့မြန်မာလူ့ဖွဲ့စည်းပုံမှာတံပိုးပြောင်းလာပြီလားကိုစိန်ဝင်းသုံးသက်ချက်ရှင်ဆုံးသိချင်ပါရဲ့လား
ဟုတ်ကျွန်တော်တို့လူ့ဖွဲ့စည်းကတော့ဟိုလူ့ဖွဲ့စည်းရဲ့လို့ကျွန်တော်ရည်ရွယ်ပြောလို့ရှိရင်ကျွန်တော်တို့ကကြောက်တဲ့ကြောက်တတ်တဲ့လူ့ဖွဲ့စည်းပေါ့နော်ဘာလို့ကြောက်မလုံခြုံမှုတွေကြောက်တယ်ဒါပြီးတော့ဒီအရာဒီလည်းပါနေလာလဲဆိုတဲ့အခါကျတော့နှစ်ပေါင်းများစွာစိတ်အုပ်ကိုရအောင်ပေါ့အဲဒီအောက်မှာနေခဲ့ကြရတဲ့အခါကျတော့အကုန်လုံးကကြောက်နေကြရတယ်။နောက်ဒီလိုမျိုးအခွင့်အလမ်းတွေဖြစ်လာတဲ့အချိန်မှာလွတ်ထွက်သွားမှဆိုတဲ့ဒါပဲအဲ့တော့ပဲရှိသေးတယ်အခြေခံအဖြစ်ကနောက်ကျွန်တော်တို့ဒီပညာတွေပေါ့နော်ဟိုမျိုးဆက်အလိုက်ပညာတွေကိုဟို critical thinking ကိုတကယ်မသင်ခဲ့ကြရတာနောက် liberal arts ကိုဟိုမသင်ခဲ့ကြရတဲ့ပြဿနာလို့ဟိုကျွန်တော်ကတော့ဒီအတိုးဆက်တော့နေတယ်ဒါပေမဲ့ကျွန်တော်ကတော့လူဖွဲ့ပြီးတာရှိတရားကိုပြောပြနေအဲတာမန်လူတွေမှာအပြစ်မရှိဘူးဒါတွေကို ဟိုကြောင်းနေရမယ်ကောင်းဆောင်ဒီမှာပဲတာဝန်ရှိတယ်ကောင်းဆောင်နေရပဲအဖြစ်ရှိတယ်လို့မြင်တယ်ကောင်းဆောင်နေရအာဒီလူလူဖွဲ့ကြီးကိုဘလို့တိဆောက်မလဲဆိုတဲ့ကိုယ်ပိုင်ယုံကြည်ချက်တွေကိုယ်ပိုင်အတွေးအမြင်တွေရှိရတယ်သူတို့ကအဲ့ဒီဟာမရှိဘူးသူတို့ကိုယ်တိုင်ကအတွေးအမြင်တွေရှုပ်ထွေးနေတဲ့အခါကျတော့ဟောဒီလိုမျိုးလုပ်ဒီလေဒီလိုမျိုးမတော်မတရားလုပ်ရင်လည်းโอเคล่ะပဲဆိုတော့ဟာကိုပိတ်ချပေးလိုက်တဲ့အခါမှာကာမန်လူတွေကလိုက်သွားတယ်ဥပမာနိုင်ရှင်ပြောမယ်ဆိုရင်တော့ဒီအခုဟိုဒီဘက်ခစ်ဒီမှာဒီလက်ရသွန်းတွေကအဆုံးရောက်တာနိုင်ငံတိုင်းမှာလက်ရသွန်းတွေထားကြလာတာရှိတယ်ဒါပေမဲ့ဒါကလူငယ်စုတွေပဲအဲ့ဒီဟိုနိုင်ရှင်ပြီးပြောမယ်ဆိုရင်အိန္ဒိယမှာဖြစ်တယ်အခုဖြစ်တယ်သို့တော်လည်းဒါကိုပြန်တုံ့ပြန်တယ်အဲဒီအာရှဒီမှာအားသူကြီးရှိတယ်အဲ့တော့အစိုးရလုတ်ချင်နိုင်အဲမဟုတ်ဟိုမဟုတ်တာကိုလုတ်ချင်နိုင်လို့လို့မြောက်ကျွန်တော်တို့ဒီမှာကြတော့ဘာဖြစ်လဲဆိုတော့လူဖွဲ့ကြီးကဂန်နာရောဖြစ်တဲ့အခါကျတော့ပါထွက်သွားတယ်ပေါ့နော်အဲအခြေခံအနေအထားကြီးသွားတာပါအာဒါပေမဲ့ခုနပြန်ပြောရလို့ရှိရင်တော့အဖြစ်ရှိတာကတော့ကောင်းဆောင်နေမှာပဲဖြစ်ရှိတာ
ဟုတ်ကဲ့ကျွန်တော်အဲ့ဒါပြန်ဆက်မိချင်ပါတယ်အဲ့တော့လွတ်လပ်စွာပြောဆိုခွင့်သတင်းမီဒီယာလွတ်လပ်ခွင့်နဲ့ပတ်သက်လို့ဒါဟာပြောမယ်ဆိုရင်တော့ဒီမိုစီသွားတဲ့တိုင်းကြီးတွေမှာစံနှုန်းတစ်ခုတင်နေထားတယ်ဆိုတော့နိုင်ငံခေါင်းဆောင်တွေပဲဖြစ်ဖြစ်ပါတီခေါင်းဆောင်တွေပဲဖြစ်ဖြစ်တိုင်းကြီးအကြီးအကဲတွေပဲဖြစ်ဖြစ်ဒီလွတ်လပ်စွာပြောဆိုခွင့်နဲ့သတင်းမီဒီယာအပေါ်ထားတဲ့သူ့ရဲ့စိတ်ဆေနာတံပိုးဒီနေ့အထက်မှာဘယ်လိုများရှိပါလဲသူတို့အနေနဲ့ပို့ပြီးတော့များစွမ်းဆောင်ပေးနိုင်လားသူ့ရဲ့အလုပ်ကံမှုပါပါပါလဲ
အဘေးအဘေးဆန်းအောင်နဲ့ကြာလာတာပေါ့ဟို2015နေပြီးတော့စတဲ့ဒါကျွန်တော်ဟိုအရင်ဆုံးကဘာဖြစ်တယ်များဖြစ်တယ်ထားပေါ့နော်2015နေစတဲ့လာလို့ရှိရင်အမှုဒီပူနားလာတာပဲအဖတ်တင်တာပဲဟိုကွာသွားတာအရင်တော့အစပိုင်းတော့တော့66ကာဒီသုံးတာနေနောက်ပိုင်းတစ်ခြားပုံမှန်တွေအသုံးများလာတာအခုတော့ဒီဒီလွတ်လပ်သွားဆိုကုန်းပတ်သက်ပြီးတော့ထိခိုက်ကြည့်တယ်ပြီးပုံမှန်အဓိကသုံးသွားတဲ့ပုံမှန်တွေကနေစု066ကာဂျီကိုပုံမှန်900လို့နိုင်လို့လုံတော့ဟုတ်တယ်မလားအဲ့ဒါကိုပတ်ပေါင်းကသုံးတယ်အဲစစ်တပ်ကလည်းသုံးတယ်အစိုးရလည်းသုံးတယ်အနာရပါတီကလည်းသုံးတယ်ဒါကဘာလို့ပြနေလဲဆိုတော့သူတို့အနာရလာတဲ့အခါကျရင်ဒါမှမဟုတ်နေရာရလာတဲ့အခါကျရင်စဉ်းစားပုံစဉ်းစားနေရတမျိုးတည်းပဲအဲ့ဒါကငါ့ကိုမဝေဖန်နဲ့ဝေဖန်တာမကြိုက်ဘူးဆိုတဲ့ဟာပဲတကယ်တကယ်ကတော့ဟိုကနိုင်ငံရေးသမားဖြစ်လာရင်နိုင်ငံကောင်းတော်ဖြစ်လာရင်အင်းတော်လာရဆံမြင်ရတဲ့ဘာလို့ကိုဟိုပြောရရင်ကိုဒီရသူပေးတာဒီဒီပတ်သက်ပေးတာအလကားပေးတာမဟုတ်လေဒါလေးသူကသိခံနိုင်သွင်းရှိရအခုအဲ့လိုမဟုတ်ဘူးသူကကျေးဇူးရှင်ဆိုတဲ့စိတ်ကဝင်ပြီးတော့အဲ့ဒါငါတော့ပြောပြီးဆိုရင်ပြန်သူပဲတစ္ဆာပေါ့ပဲဆိုတဲ့ဟာမျိုးနဲ့ပုံပြန်နေဟာအဲ့ဒီဟာပြဿနာအကြီးကြီးဖြစ်လာသေးတာပြည်နယ်တွေကိုကြည့်လိုက်ရင်လက်ကြားမှာဆိုရင်တရားအစိုးရဟိုလူငယ်တွေကိုတရားစွဲတယ်နော်ဟိုတာမန်လုပ်တင်လို့တာအမျိုးကိုပါတီရလဲတားလို့ရတယ်တကယ်တကယ်ဒါပါတီမှာဆိုဥစားပြီးနေဒါမျိုးတွေတော့မဖြစ်သင့်ဘူးဆိုတော့ဆွေးနွေးမှုတွေပြီးလုပ်လို့ရတယ်ဒါပေမဲ့လည်းဒါကိုမရှိဘူးဟိုတချို့တော့ဟိုမှာဒီနိုင်လို့လုံးဟိုပြင်မယ်လို့တော့ဟိုပါတီကအနာပါတီပြောတာရှိတယ်ဒါဆက်လုပ်လာမှမသိဘူးကျွန်တော်ကတော့ဒီအစိုးရတက်တန်းဒီပုံမှန်နဲ့နီးနေတဲ့အခါကျတော့ဒါတွေကိုဆက်ပြီးတော့လုပ်ချင်သေးလည်းမရှိသေးဘူးလုပ်ဖို့လည်းသူကမယ်လို့တော့လည်းမထင်တော့ဘူးဗျာ
ဟုတ်ကဲ့ပြောမယ်ဆိုရင်အခု energy အစိုးရကတချင်းလုံးကသတင်းမီဒီယာတွေနဲ့တော်လီပလဲနံပါတ်သိခဲ့တယ်တော်လီရင်းကြီးဆက်ဆံခဲ့တယ်အခုအချိန်မှာအာဏာရတဲ့အချိန်မှာ energy energy အစိုးရရဲ့မီဒီယာပေါ်ထားတဲ့သဘောထားနဲ့ပတ်သက်လို့အခုစိတ်မပါပြောချင်ဘူး
မီဒီယာပေါ်ထားတဲ့ဟာကဟိုဥစားပေးနေတာဒီသတင်းလွှတ်ခွင့်ဆိုတာတကယ်မယုံဘူးအဲ့ဒါကြောင့်ဒီမိုကရက်လို့နာမည်တပ်ပေမဲ့ဒီမိုကရေစီရဲ့စံနှုန်းစံထားတွေကိုတကယ်ယုံကြည်မှုမရှိခဲ့ဘူးသူတို့ကတခြားကလိုင်းရိုက်လာတဲ့အခါကျရင်အဲ့ဒီပုံမှာပဲပါသွားတယ်အဲ့ဒါပါလဲဆိုတော့ဟိုတိုင်းပြည်ကဟိုမူကြီးဟိုချမ်းသာရင်ပြီးတော့တရုတ်လိုကပဲဟိုလမ်းကြောင်းကိုချီတက်မယ်လို့နော်နောက်ပြီးတဲ့အခါကျရင်အင်းဒီအစိုးရအမျိုးသားရေးဝါဒတွေရှိလို့ဒါသာသဖြင့်ပေါ့ဟို negative ဓာတ်တွေနဲ့ပဲတွေးပြီးတော့ဟောသွားတယ်တကယ်တကယ်ကြတော့ကျွန်တော်တို့လုံးလို့ရတာရှိပါတယ်နောက်ပြီးတော့တကယ်တကယ်လွတ်လပ်စွာပြောဆိုခြင်းနဲ့အမုန်းတရားနဲ့တခြားကြည့်ပါပဲဥပမာတော့ဥပမာအဖြစ်ပြောရင်ဖင်လန်ရဲ့ဥပမာရှင်းတော့ရှင်းတယ်အမုန်းတရားတွေတိုက်ခိုက်တဲ့နေရာမှာအပေါင်းအောင်မျိုးလုံးနိုင်ငံဖင်လန်နဲ့ဒါပေမဲ့လည်းအမုန်းတရားကိုပြောလို့ ဟိုပြစ်သူတို့အရေးယူခဲ့တာမျိုးတွေရှိတယ်အဲ့ဒါလို့မျိုးကြတော့လောက်ရမှာတော့ဆုတ်ခဲ့တဲ့ဟာမျိုးတွေရှိခဲ့တယ်ဒီအစိုးရမှာနောက်ဆုံးသုံးသက်တာကတော့ဘာလဲဆိုတော့သူတို့အယူဆရည်ရာရမရှင်းလင်းဘူးPDP နဲ့မရှိဘူးဟို survivor ကိုပဲပယ်ပြီးတော့သွားနေတယ်အဲ့တော့ဟိုဟိုကိုရဟိုတက်နဲ့လောဒီကိုရောက်ဒီတက်နဲ့လောဖြစ်ပြီးတော့ဟောရှေ့နောက်မကြီးတာတွေလာပြီးတော့ဖြစ်တယ်သူဟိုဖြစ်တာပဲလို့ဖြစ်ပါတ
ယ်ဟုတ်ကဲ့ခင်ဗျာကိုစင်ဝင်းကိုမောင်ဆောင်ခဒီလိုက်မှာမခဏနေပြီးပါအောင်ခင်ဗျာကျွန်တော် trust နေဖိတ်ခေါ်ချင်ပါတယ်အရင်ဆုံးကိုဆိုင်အောင်ကျော်စန်းစနေနေ့ရလို့ရပါတယ်တူတူပေါ့
ဟုတ်ကဲ့မင်္ဂလာပါဗျာရေရေကျွန်တော်ဒီမေတော်ဆန်းကြည့်တက်လာတဲ့နောက်ပိုင်းမှာကျွန်တော်တမတော်ကချုပ်ကင်ထားတဲ့ခါကျတော့ကျွန်တော်ဒီနေ့နဲ့ပြန်မှာတော့ဘာမှထူးခြားကြတော့မရှိတော့ဗျာဒါလည်းဒီအမေတော်ဆိုတော့နောက်နေ့ဆိုရင်တော့အားယူသင့်ပြီလို့ပဲကျွန်တော်ထင်ပါတယ်ခင်ဗျာဒါဆိုတရားဥပဒေစိုးမိုးရေးမှာလည်းဒီရဲဝန်ကြီးမှာလည်းတမတော်ကပုတ်ချုပ်တာများတယ်နော်စန်းနေကြီးကနာမည်လည်းရှိတယ်အားကြီးရှိမှဆိုတော့ကျွန်တော်မနက်ကများချိန်နဲ့တမတော်ကလောက်လိုက်တာတကယ်လို့ဆိုရင်အာဂျီရီးယားသူတို့ဆွဲတော့ဆိုဆိုချူချူကြီးကအပြစ်ရှိတော့ရှိရဲ့ဒါပေမဲ့မဲအောင်နိုင်တော့မတော်ဘဲနဲ့ဒေါ်စုကိုလွတ်လိုက်တာဒါတဘာဝတရားမကြောက်ဘူးလေနော်နိုင်ငံတော်အနေနဲ့တမတော်ကချုပ်ကင်ထားတယ်နှစ်ပေါင်း80ကျော်60လောက်ရှိပြီဆိုတော့လွတ်လိုက်ရပြီးတော့ဘာချုပ်ကင်ထားဆိုသူတို့ရဲ့လုံရက်တွေကဒီနေ့ဒီအတော်မကတ်နိုင်သေးဘူးလေနော်
ဟုတ်ကဲ့ကျေးဇူးပါကိုဆိုင်အောင်ကျော်ဆန်းကျွန်တော်တခုပေးစာလေးတွေဖတ်ချင်ပါတယ်ရင်းစုံဥစိတ်မောင်ရေးထားတာလေးဖတ်ပြအောင်မယ်သူကတော့မြန်မာနိုင်ငံအတွင်းမှာလူလက်စွာပြောဆိုခွင့်နဲ့သတင်းမီဒီယာလူလက်ခွင့်တွေ2018ခုနှစ်ကုန်ဆုံးကြံကြီးကစပြီးတော့2019ခုနှစ်အတွင်းဝေရောက်လာတဲ့အထိထိန်းချုပ်မှုတွေအရေးယူမှုတွေတရားစွပ်စွမှုတွေရော့ကျလာတယ်လို့အကြမ်းင်းသုံးသပ်မိပါတယ်တဲ့လူလက်စွာပြောဆိုခွင့်နဲ့ပတ်သက်လို့2019ခုနှစ်အတွင်းမှာစနားထုတ်ဖော်မှုတွေစနားပြမှုတွေတိုးတက်လာပါတယ်စီကနဲ့မျိုးကျွေးကြော်တန်တွေကလည်းတိုက်ခိုက်ရှုံချမှုမျိုးထက်ထောက်ပြဝေဖန်တဲ့သဘောဆောင်တယ်လို့လည်းအရေးယူတာစီဖိနေမှုတွေနေလာတာကိုသုံးသပ်နိုင်ပါတယ်အစိုးရနဲ့တက်မလို့ဆက်ဆံမှုမှာဆက်ဆက်တိမခံတဲ့တက်မလို့ရဲ့သဘောထားပြောင်းစားပြုလာမှုတွေ2019မှာရှိလာသလားလို့လည်းလူလတ်မှုအနေငယ်ဖြစ်လာရဆိုပြီးထင်ပါတယ်ဒီလိုဖြစ်လာဖို့လည်းနိုင်ငံတကာတိုင်ဝမ်ရဲ့ PR တွေဝေဖန်ပြစ်တင်မှုတွေရှုံချမှုတွေများလာလို့လည်းတောင်းလန့်မှုတွေဆလာရတယ်လို့ဆိုနိုင်ပါတယ်သတင်းမီဒီယာနဲ့ပတ်သက်ပြီးတော့တွေ့ရတာကသတင်းမီဒီယာကောင်စီရဲ့ကြီးကြပ်ကိုကဲမှုကြောင့်သတင်းမီဒီယာများကရေးသားအတင်းပြမှာလွန်ကဲခြင်းလွန်ကျွန်းမှုတွေငဲပါသွားပါတယ်တဲ့လူလတ်စာရေးသားတင်ပြမှုတွေရှိပေမဲ့အနေနဲ့ဖြစ်ကြပါဘူးတဲ့ပုတ်ကလိကဇင်းစာတွေနဲ့ဂျာနယ်တွေမှာဗဏ္ဍာရေးခက်ခဲကြောင့်ရဆိုင်တရားတွေပြားပါတယ်အစိုးရတက်မလို့နဲ့စက်ခိုင်ယူပါတီကိုနဲ့မကြည့်ရမကြည့်ကြောင့်ဇင်းစာတွေနဲ့ဆန္ဒဇင်းတွေပဲလှူရှားနေတာကြောင့်အပြစ်ပေးအေးအေးယူမှုတွေကျဆင်းလာတာဖြစ်နိုင်တယ်လို့လည်းယူဆနိုင်ပါတယ်တဲ့အဓိကအနေနဲ့တင်ပြချင်တာကနိုင်ငံတကာအတိုင်းဝိုင်းနဲ့ICG ရော ICG တို့ရဲ့အရှင်ကြောင်း၎င်းနိုင်ငံတော်ဆူရရဲ့ဖွဲ့စည်းပုံပြင်ဆင်ရေးအရှင်ကြောင်း၎င်းမြန်မာနိုင်ငံတွင်းမှာလွတ်လပ်စွာပြောဆိုခွင့်နဲ့သတင်းမီဒီယာတွေလွတ်လပ်မှုအသံတင့်ရှိလာတယ်လို့ဆိုရပါမယ်တဲ့ဒီမိုစီစံချိန်စံညွှန်းအရတော့ဖွဲ့စည်းပုံမပြင်နိုင်သေးဘူးဖြစ်လာအောင်မယ်လို့မမြင်သေးပါဘူးတဲ့ကုလသမဂ္ဂတိုင်ဝမ်မှာတော့လွတ်လပ်စွာပြောဆိုခွင့်သတင်းမီဒီယာလွတ်လပ်ခွင့်ရှိတဲ့နိုင်ငံများဆင်မှာထည့်သွင်းခံထားပါတယ်တာဥစိန်မောင်သူ့ရဲ့သုံးသပ်ချက်အမြင်ကိုပြပြလိုက်တာပါနောက်တူကတော့ကုဘူကြီးပါသူကတော့ပြောတာကမြန်မာပြည်မှာသတင်းလွတ်လပ်ခွင့်ကိုပိတ်ပင်ထားတာနှစ်90လုံးစစ်ဆိုးရရဲ့ပြည်ပမီဒီယာတွေပေါ်မှာအထင်မြင်လွဲအောင်ညှိနှိုးဆိုဝါဒဖြန့်ခဲ့ကြတယ်။အခုလည်းစစ်တပ်ရဲ့လူခွင့်ချူဖောက်မှုအင်းတင်လိုကိစ္စမျိုးမှာဖော်ကောင်လုပ်တယ်ဆိုပြီးတော့ဗရိုက်တာသတင်းသမားကိုဝါလုံးတို့ကိုတစ်စပေါက်တွေဖြင့်ဝါဒဖြန့်နေကြပါတယ်။ဒါကူဘူကြီးသူ့ရဲ့အမြင်ပေးပို့တာပါ။ဒါသောရှင်ကသူ့ရဲ့အမြင်တွေပြောဆိုကြတာပါ။ကျွန်တော်ပြန်ပြီးတော့ကုဆောင်ခတ်ကိုဒါရင်နဲ့ပတ်သက်ပြီးတော့ပဲပြန်မေးကြပါလိမ့်ခင်ဗျာ။အဲ့တော့သတင်းမီဒီယာဘိုင်းရဲ့ပတ်သက်လို့ကုဆောင်ခတ်ကဒီသူဒီအချင်းကြီးဒီတရားစွဲဆိုခါရဲ့အချင်းကြီးအပြင်ပေါ်တော့သတင်းမီဒီယာဘိုင်းနဲ့ပတ်သက်လို့တကယ်တမ်းလွတ်လွတ်လပ်လပ်ပြည်တွင်းမှာရှိတဲ့သတင်းမီဒီယာတွေပေါ်ပြောင်းနိုင်ခွင့်နဲ့ပတ်သက်လို့ကုဆောင်ကဘယ်လိုမြင်ပါလဲ
။ပထမအဦးဆုံးကျွန်တော်တို့ကဒီသတင်းမီဒီယာတွေပေါ်မှာတားတဲ့ဟာကလည်းဆိုတော့ဒီဝန်ကြီးဆိုတဲ့အတုံးတော့ဆရာပဲကျွန်တော်တို့ဟိုသတင်းမီဒီယာတွေလွတ်လွတ်လပ်လို့လုံးခွင့်ရလားမရလားဆိုတာကအရှင်းတင်ရတာပဲကိုဝါလုံးတို့ကြည့်တဲ့ဆိုလို့တရားစွဲခံပြည်နာမှာအဲ့ဒီအရှင်းအပုံမြင့်တက်လာတယ်နောက်ကြတော့ဒီအဲ့လိုမျိုးဒီမြန်မာတန်လို့ဒီကျွန်တော်ပြောရဲဒီအစိုးရပိုင်းဒီဒီ channel တွေနဲ့တွဲလို့ကြတဲ့ RFA ကိုဓာတ်ရုပ်ပြန်လိုက်ဒီပင်နဲ့တို့ကရင်းကြလို့တုံးတယ်တို့လည်းပဲအစိုးရပိုင်းမီဒီယာကအဲ့ဒါတုံးတယ်ဆိုရင်တို့နဲ့ပါမနာဖြစ်ဆိုတာမျိုးနဲ့ဖြစ်ပြီးနောက်ဆုံးတဲ့အဲ့လိုမျိုးတွေစာကြည့်တွေပါအောင်ပြည့်ပြည့်သွားတာရှိရပေါ့အဲ့လိုမျိုးပဲတစ်ခါမှလည်းဒီဒီပုတ်ဒီကလွတ်လပ်တဲ့ပုတ်ကမီဒီယာတွေကိုလည်းအဲ့လိုမျိုးဒီအင်္ဂလိပ်လိုပဲတောင်းအောင်ဆိုတာမျိုးပြရတဲ့ပုံရှိတာကိုကျွန်တော်တို့ကတွေ့ရတယ်အဲ့တော့အဲ့ရနေခါရပေါ့အခြားသောဟိုအာလွတ်လပ်လားမလွတ်လပ်ဆိုတာအခုလက်ရှိကိုပဲကျွန်တော်တို့ကဒီသတင်းမီဒီယာတွေတရားစစ်ထားတဲ့အမှုက36မှုရှိတယ် ပြီးတော့တရင်မီဒီယာတရင်သမားပေါင်း၅၀နှစ်ဦးတရားဆွဲခံထားတယ်ဒါလက်ရှိဆိုရလက်ထက်မှာအဲ့တော့ဒီလိုဒီလောက်ကြီးညောင်များတဲ့တရားဆွဲဆိုမှုတွေပြီးတော့အမြင့်ဆုံးပြည်တယ်ဆိုရင်ကိုပါလုံးကိုပြီးတော့ဆွေးနွေးမှာတင်လဲ89နှစ်တိချထားတဲ့အခါမှာအဓိပ္ပာယ်ဝင်ကြကိစ္စပဲဖြစ်ဖြစ်ရခိုင်အေအေနဲ့ပတ်သက်တာပဲဖြစ်ဖြစ်တရင်မီဒီယာတွေဟာဖော်ပြဖို့စွန့်ဆုတ်ကြတယ်ဒီကိရေဒီဒီအေဂရန်နေအဲ့ကာလဝင်းကျင်မှာဆိုရင်ဒီရခိုင်ပြည်နယ်မှာရှိတဲ့ဒီရခိုင်တပ်မတော် AA ကို AA ကိုဟာအဲဒီနဲ့ပတ်သက်တဲ့ဒရင်းကိုပေါ်ပြလို့ဆိုပြီးတော့ကျွန်တော်တို့ဒီတရားဆွဲထားတဲ့အမှုကြီးအများကြီးရှိတယ်ဒီ AAW မှာဆိုရင်လည်းအဲ AAW ရဲ့ဒီ editor ဖြစ်တဲ့ကိုရဲနေတရားဆွဲခံထားတယ်အခြားတော့ဘယ်လိုဒီ RFA လည်းတရားဆွဲခံထားတယ် ENG လည်းတရားဆွဲခံတယ်ဒီတရားဆွဲခံထားတဲ့အမှုကြီးကတော့ဟာရခိုင်ပြည်နယ်မှာရှိ AA နဲ့ပတ်သက်တဲ့ပေါ်ပြမှုတွေကိုမှအာဒီဒီဟောတရားပြတာကိုအဲ့တော့ပြင်တာကနောက်ပိုင်းမှာအေးနဲ့ပတ်သက်တာကိုသိရေးရကြတော့ပြီးတော့တခိုင်ကျင်းနေတဲ့တဲ့တင်းတချို့လူတွေကသင်တင်ပြီးတော့ပေါ်ပြလာကြတယ်ဆိုတော့ဒါဟာတနည်းတပုံအားဖြင့်ဆက်ရှင်လာဖြစ်လာလို့ကျွန်တော်မြင်ပါတယ်
ဟုတ်ကဲ့ကျွန်တော်ကုစင်မှုလည်းနဲ့ခက်တူတူလူမျိုးကျမှာလည်းတနည်းတော့ပဲချိန်ရပါတော့တယ်ကုစင်ကခုနကကျွန်တော်ပြောတော့မီဒီယာတွေနဲ့ပတ်သက်လို့အစိုးရရဲ့ကိန်းတွေထိချုပ်မှုတွေပုံမြင်လာလားကုစင်ရဲ့အနေနဲ့သိကြပါတယ်ချိန်ခက်တူတူလေးပေါ့
အော်မီဒီယာတွေကတော့အစိုးရရဲ့ narrative ကိုပဲသွားနေကြရတာပေါ့နော်အထူးသဖြင့်တော့ဟောလိုညာကိစ္စနဲ့ဒီလက်နက်ကပြိပကကိစ္စတွေမှာအစိုးရရဲ့ဘောင်ထဲမှာပဲရှိနေတာပါပဲ
ဟုတ်ကဲ့ခင်ဗျာကျွန်တော်တို့သင်ချက်တော်တော်တူတူဖြေသွားရပါတယ်ကျွန်တော်တို့အချိန်လေးနည်းနည်းစိတ်သွားလို့ပါကျွန်တော်တို့အခုတည်းလီလိုက်စီစဉ်ဒီမှာပဲညနာခွင့်ပြီးပါအဓိကပါဝင်ဆွေးနွေးပြီးတဲ့ကုဆောင်ခကုစင်ဦးနဲ့တော်ရရှင်တွေအားလုံးကိုကျေးဇူးအများကြီးတင်ပါတယ်ခင်ဗျာတည်းလီလိုက်စီစဉ်နောက်တစ်ပတ်မှပြန်တွေ့ရပါမှာပါ